ဧပြီလအတွင်းကျင်းပဖို့မှန်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို23ရာစုပင်လုံးညီလာခံစရုပ်သားချင်းကျင်းပဖို့ထပ်မံရက်ရွှေ့ဆိုင်းလိုက်တဲ့အကြောင်းတင်ဆက်ပေးသွားမှာပါ2020ခုနှစ်ပထမလီလာပဖြစ်တဲ့ဧပြီလအတွင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်23ရာစုပင်လုံးစရုပ်သားချင်းအစည်းအဝေးကျင်းပဖို့အစိုးရနဲ့အပြည့်ရတိုင်းသားလက်နက်ကန်ကောင်းဆောင်တွေသဘောတူညီထားကြပြီးမဲ့လဲ COVID-19 ကူးစက်ရောဂါဖြစ်ပွားနေစေအခြေအနေကြောင့်ကျင်းပဖို့ရက်ရွှေ့ဆိုင်ခဲ့တယ်လို့ပို့မြူရာလူမျိုးရေးဖွဲ့ချုပ်နိုင်ရကဘူမူကြီးခွန်ဥက္ကာကပြောပါတယ်
2020ရဲ့ပထမလီလာပမှာကျင်းပအဆုံးဖြတ်တာပေါ့မမျိုးလို့ပဲနဲ့ကပကရောဂါဝင်လာတော့အခုမှားနာပေါ့ဗျာဒီလေလာပါပေါ့အတွင်းမှာပြောင်းပြေးသားမယ်ဆိုပြီးတော့အမြန်ဆုံးဖြစ်နိုင်အောင်ပေါ့ဒီလေလာပါကမေ၊ဇွန်၊ဇူလိုင်၊ဩဂတ်ပေါ့ဗျာဩဂတ်မှာတန်ရင်မှာဖြစ်နိုင်အောင်ပြေးသားမယ်ဆိုတဲ့အဖြစ်အမူလည်းရှိပါ
ပြီးခဲ့တဲ့ဇန်နဝါရီလကအစိုးရကိုယ်စားလှယ်ဖွဲ့နဲ့အပြည့်ရတိုင်းတာလက်နက်ကိုင်ဆယ်ဖွဲ့တို့အပါအဝင်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစရေးသဘောတူညီစာချုပ် NCA အကောင့်ထယ်ဖို့မှုဆိုင်ရာညှိနှိုင်းစည်းဝေး GICM မှာဧပြီလအတွင်း23ရက်စုပင်လုံးညီလာခံစရုပ်သားချင်းကျင်းပဖို့ဆုံးဖြတ်ခဲ့ပေမဲ့လက်ရှိကယောဂအခြေအနေကြောင့်ရွက်ရှိဆိုင်လိုက်ရတာပါမြန်မာငင်းချမ်းရေးကော်မရှင်ဖွဲ့အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကတော့23ရာစုပင်လုံးညီလာခံစရုပ်သားချင်းကျင်းပဖို့ရက်သေးသေးကြက်ကြမတတ်မှတ်နိုင်သေးပေမဲ့ကျင်းပနိုင်အောင်ပြင်ဆင်နေတယ်လို့ဆိုပါတယ
်။ဒီလိုတွေကတော့ဒီညီလာခံလို့ကိုယ်အတွက်ပြောတဲ့နည်းမျိုးကိုသူတို့ကလည်းမလုပ်နိုင်ဘူး။အခုလည်းကတော့မေလ၄ရက်နေ့မှာသူတို့လည်း online မှာသူတို့ရှိနေတဲ့ပြည်ရင်အစိုးရကလည်းရှိနေတယ်အဲ့ဒါဒီနော်ဆက်ပြီးတော့ဒီအဆင့်လိုက်တွေတောင်းဆိုပေါ်မှာရှိတယ်။ဒီလားလုတ်ဖို့တော့2020ကျန်ရေးရှိနေတဲ့ဆက်ဥစ္စာတွေဆက်တော့လုတ်နေတယ်။ဒါပေမဲ့ကျော်လို့ရှိမှာတော့ကိုဗစ်ကာလဖြစ်နေတဲ့အတွက်ရက်တွေပေါ်လို့တော့ဒီ UDG ဖီလို GSC လုတ်ပါလေ။ဒါတော့ပြင်ဆင်တတ်မှာဖြစ်တယ်လို့။အခုချိန်ကတော့ပြင်ဆင်နေရခြင်းတွေဖြစ်နေတာ။
ဒီဧပြီလ22ရက်နေ့မှာလည်းအပြည့်အဝတိုင်းသားလက်နက်ကိုင်ဖွဲ့ဆဲဖွဲ့ရဲ့ကိုယ်စားလှယ်တွေကလည်း online ကနေတဆင့်အစည်းအဝေးကျင်းပခဲ့ရမှာလာမယ့်2020ခုနှစ်ဒုတိယလေးလပပင်လုံးစည်းဝေးမှာတင်ပြနိုင်ဖို့အတွက်ဖက်ဒရယ်အခြေခံမူပုံသဘောတူညီချက်တွေကိုဆွေးနွေးခဲ့တယ်လို့ဘူမူကြီးခေါ်ကာကပြောပါရယ်လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်23ရာစုပင်လုံးညီလာခံမှာလက်ရှိမြန်မာစစ်သားနဲ့စစ်ရေးအသင်းမှနေစေအေရခိုင်လက်နက်ကိုင်ဖွဲ့ TNL တန်းပလောင်တပ်ဖွဲ့နဲ့ကိုကတာဖွဲ့တို့ပါဝင်ဖို့ဟာမသေးချာသေးပါဘူးအထူးသဖြင့်မြန်မာအစိုးရကနေမတရားသိမ်းတဲ့အကြမ်းဖက်ဖွဲ့လို့သတ်မှတ်ထားတဲ့ AA ပါဝင်ဖို့ဟာပုံပြီးတော့ခက်ခဲနေပါတယ်။ဘူမူကြီးခေါဥက္ကာကတော့လက်ရှိကာလမှာစစ်ရေးကိုရပ်ဆိုင်းပြီးနိုင်ငံရေးသွေးဆမှုအပိုင်းကိုအားစိုက်သင့်တယ်လို့အကြံပြုထားပါတယ်
။ချိန်နဲ့ရောက်ရက်ကိုတုံးသတ်မယ်ဆိုရင်တော့ဒီချိန်ကစစ်ရေးကိုခဏခြုံထားပြီးတော့နိုင်ငံရေးကိုပိုအားစိုက်ရမယ့်ချိန်တော့ကျွန်တော်တို့တော့ယူဆလာဖို့။ဒီတော့လည်းဒီစကော့တီတိုင်းခေါင်းဆောင်တိုင်းကကိုယ်ကဘာညီဆောင်တဲ့သူရှိတယ်ဆိုတော့ကျွန်တော်တို့လည်းဝေဖန်တုံ့ပြန်ခြင်းမလုပ်ချင်ပါဘူး။ဟိုပတ်ဝန်းကျင်ပတ်သက်မှုကိုတော့ဒီကောင်းဆောင်တွေထက်သေးစဉ်းစားတဲ့လို့တော့အကြံပြုချင်တာပါဗျာ
။ပြီးခဲ့တဲ့2018ခုနှစ်မှာကျင်းပခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံးတတိယကြိမ်စီဝေးပြည်တနောက်မှာငင်းချမ်းရေးညီလာခံဟာတနစ်ကြော်ကြာရပ်နှားခဲ့ရပါတယ်။ NCA သဘောတူညီချက်အရပြည်ထောင်စုငင်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့သဘောတူညီထားတာဖြစ်ပေမဲ့ပြည်ထောင်စုကခွဲမထွက်ရေးဆိုတာနဲ့တမရတခုတည်းဖြစ်ရည်မှုအပေါ်မှာသဘောထားကွဲလွဲမှုတွေရှိခဲ့တာကြောင့်2018ခုနှစ်ဇူလိုင်လမှာတတိယကြိမ်စီဝေးကူတာနောက်ဆုံးကျင်းပနိုင်ခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်